Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဩဂုတ်လ8ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဖိုင်းဒိုမီတာ25 32 51နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့တင်းနေတယ်မှာတော့အမေရိကန်အောက်လစ်တော်နီယာအတွက် Ohio ပြည်နယ်ကထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲ့ပြသက်မနိုင်တဲ့အတွက်အနှံ့ရှုံးဆုံးဖြတ်ဖို့ခတ်နေပါတယ်မလေးရှားနိုင်ငံမှာလုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွဲသုံးဆောင်မှုရှုပ်တော်ုံနဲ့ဆွတ်နေပြီးဝန်ကြီးချုပ်အောင်နာဂျေဘာဇာနောက်ထပ်အမှုတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့ကြာရောက်တဲ့နှစ်30ပြည့်ရှစ်လေးလုံးလူမှုရေးတော်ပုံကြီးနှစ်ပတ်လည်နေ့မှာတော့ဒီနှစ်ပတ်လည်လို့နိုင်ငံရေးအခမ်းအနားကြီးကျင်းပတာကအတိတ်ကိုပြန်တူးဖော်တာမဟုတ်ပဲအနာဂတ်အတွက်ပြင်ဆင်တဲ့ခြေလှမ်းတွေဖြစ်တယ်လို့88မျိုးဆက်ចောင်းသားခေါင်းဆောင်တွေကပြောဆိုလိုက်တဲ့သတင်းမှာနားဆင်ရမှာကတော့
အဲဒီတော့ကနှစ်30လုံးကအတူလျှောက်ခဲ့တဲ့အတူတက်ခဲ့တဲ့ခြေအဆုံပိုင်းကြီးအားလုံးကိုအခုတစ်နေ့ဘယ်တော့မှ
ဒီဆက်စီမျိုးဆက်ចောင်းသားကောင်းဆောင်မင်းကိုနိုင်ပြောဆိုသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကုလနဲ့မြမတို့ဂျာနာလည်းမှုစာကြောလွားပါသဘောတူညီချက်တွေအတိုင်းထင်သာမြင်သာတိုးတက်မှုရှိအောင်ဖော်ဆောင်ဖို့အစိုးရကိုကုလကတိုက်တွန်းလိုက်တဲ့သတင်းစားတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိတယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်အောက်လစ်တော်နေရာအတွက် Ohio ပြည်နယ်ကထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲ့ပြတ်သက်နိုင်မရတဲ့အတွက်ဒီနေ့စောပိုင်းထိအနိုင်ရှုံးဆုံးဖြတ်ဖို့ခက်ခဲနေပါတယ်။ဝါယုပြည်နယ်ကချက်ပြတ်ရွေးကောက်ပွဲနဲ့ပြည်နယ်တချို့ကရွေးကောက်ပွဲရလဒ်တွေကနေရှေ့လာမဲ့နိုဝင်ဘာလွတ်တော်ရွေးကောက်ပွဲပေါ်ရက်ကလန်နိုင်တဲ့အလားအလာတွေကိုလည်း Republican နဲ့ Democratic Party တို့ကအနီးကပ်စောင့်ကြည့်နေကြတာပါ။ဝါယုပြည်နယ်ကမဲဆန္ဒနယ်မြေအားလုံးကရရှိထားတဲ့ကိန်းငန်းတွေအရ Republican ကိုယ်စား Tribe Borderson ကဒီမိုကရက်တစ်ကိုယ်စားဒင်းနီအိုကွန်နယ်ရဲ့ထောက်ခံမဲ့1900အသာရရှိထားပါတယ်။ပြည်နယ်ရွေးကောက်ပွဲတာဝန်ခံဂျွန်ဟတ်တက်ကတော့မဲယုံပေါင်း3400ကျော်နဲ့ကြိုတင်မဲပေါင်း5000လောက်မဲပေးခဲ့တဲ့အကြောင်းပြောဆိုထားပေမဲ့ပြည်နယ်ဥပဒေအရအင်္ဂါနေ့ရွေးကောက်ပွဲအပြီး17ရက်ကြာမှတရားဝင်မဲရည်တွက်နိုင်မှာဖြစ်ကြောင်းပြောဆိုထားတာပါ။အနိုင်ရတဲ့ကိုယ်စားကတော့ပြီးခဲ့တဲ့အောက်တိုဘာလမှာတာဝန်ခံနှုတ်ထွက်သွားတဲ့ Republican အောက်လွှတ်တော်မှ Pat Tiberi ရဲ့နေရာမှာတာဝန်ယူရမှာဖြစ်ပါတယ်။အခုနေရာကိုပဲနိုဝင်ဘာလွှတ်တော်ရွေးကောက်ပွဲကျင်းပတဲ့အခါနောက်တစ်ကြိမ်ရှင်ပြိုင်ရမှာဖြစ်တဲ့အတွက် Republican ကိုယ်စားလည်း Borderson နဲ့ Democratic ကိုယ်စားလည်း O'Connor တို့ထပ်မံရှင်ပြိုင်မယ့်အလားအလာတွေလည်းရှိနေပါတယ်
။ American သမ္မတဒေါ်နယ်ထရမ့်က American နဲ့တရုတ်နိုင်ငံကြားအထူးကောင်းမွန်တဲ့ကုန်သွယ်မှုဆက်ဆံရေးရလာမှာဖြစ်ပေမဲ့အရင်သမ္မတဟောင်းတွေရဲ့လက်ထက်ကလိုပုံစံမျိုးတွေနဲ့တော့ကွဲပြားလိမ့်မယ်လို့မနေ့အင်္ဂါနေ့မှာပြောပါရယ်။တရုတ်တို့ရဲ့စီးပွားရေးကောင်းမွန်တာကိုသူ့အနေနဲ့လိုလာပေမဲ့လည်းတရုတ်ဘက်က American အပေါ်မျှတမှုရှိတဲ့မူဝါဒမျိုးထားစေချင်တယ်ဆိုပြီးဖိတ်ခေါ်ထားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုသမ္မတထရမ့်ကပြောဆိုခဲ့တာပါ။တရုတ်ဟာကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့မျှတမှုမရှိတဲ့နိုင်ငံဆိုပြီးသမ္မတထရမ့်ကမကြာခဏပြောဆိုခဲ့သလိုအမေရိကန်အလုပ်သမားတွေအကျိုးအမြတ်ရမယ့်ကုန်သွယ်ရေးအဖြစ်ပြောင်းလဲဖြစ်ဖို့ဆန္ဒရှိကြောင်းလည်းပြောဆိုပါရယ်။သမ္မတထရမ့်ကဒေါ်လာဘီလီယံ30ကျော်ဖို့တရုတ်သွင်းကုန်ပစ္စည်းတွေအပေါ်နောက်ထပ်အခွန်တိုးမြှင့်ကောက်ခံလိုက်ပါရယ်။ဒါအပြင်ဒီလနောက်မှမှလည်းနောက်ထပ်ဒေါ်လာ76ဘီလီယံဖို့တရုတ်သွင်းကုန်တွေကိုအခွန်တိုးကောက်မယ်လို့မနေ့အင်္ဂါနေ့မှာပဲသမ္မတထရမ့်အစိုးရအဖွဲ့ကပြောဆိုထားတာပါ။တရုတ်ဘက်ကလည်းဒေါ်လာဘီလီယံ10နဲ့ချီတဲ့အမေရိကန်သွင်းကုန်တွေကိုပြန်ပြန်အခွန်တိုးမြှင့်ကောက်ခံဖို့စီစဉ်ထားတယ်လို့ပြောပါရယ်။အမေရိကန်ဘက်ကအခွန်တိုးကောက်ပေမဲ့လည်းတရုတ်ကုန်တွေတဟုန်ထိုးတင်ပို့နေရတဲ့ကုန်သွယ်ရေးကိန်းဂဏန်းတွေကိုလည်းတရုတ်တို့ကမနေ့အင်္ဂါနေ့မှာထုတ်ပြန်ခဲ့ပါရယ်
။မြောက်ကိုရီးယားအနေနဲ့လက်ရှိနျူကလ িয়ার ဆက်လက်နက်တွေနဲ့စစ်ရုံတွေအားလုံးရဲ့စီးရင်ကိုအပြည့်အဝဖော်ပြဖို့နဲ့နောက်တစ်ချိန်တွဲဆောင်ရင်းမှာနျူကလ িয়ার ပြတ်သရေခိုင်မာတဲ့အစီအစဉ်တွေနဲ့အတည်ပြုနိုင်မဲ့လုပ်ငန်းစဉ်ကိုသဘောတူလက်ခံမှုမရှိဘဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့သမ္မတဒေါ်နယ်ထရမ့်မတွေ့တင်ဘူးလို့ကြမ်းကျင်သူတွေသတိပေးလိုက်ပါရယ်။ပထမတစ်ချိန်တွဲဆောင်ပြီးနောက်ပိုင်းနျူကလ িয়ার ပြတ်သရေမှာတိုးတက်မှုမတွေ့ရခင်မှာနောက်တစ်ချိန်ထပ်တွေ့ရာအမျှော်မြင်ကင်းမဲ့ရာရောက်တဲ့အကြောင်း Atlantic Council ကနိုင်ငံတကာရေးရဲ့ကြမ်းကျင်သူရောဘတ်မန်နင်းကပြောဆိုလိုက်ကြပါ။နျူကလ িয়ার လက်နက်တွေနဲ့စစ်ရုံတွေစီးမှုနိုင်ငံကနုမြင့်စွမ်းရဲ့ agency IAEA ကိုပြည့်ရပြီးစစ်ဆေးခွင့်ပြုဖို့လက်မခံခဲ့ဘူးဆိုရင်နောက်တစ်ချိန်မတွေ့သင့်ဘူးလို့လည်းတိုက်တွန်းခဲ့ပါတယ်။သမ္မတထရမ့်ကတော့မြောက်ကိုရီးယားကောင်ဆောင်နဲ့နောက်တစ်ချိန်တွေ့ဆုံလို့ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားတာပါ။ကိုရီးယားစစ်ပွဲမှာကြာဆုံးခဲ့တဲ့ American စစ်သည်တွေရဲ့အလောင်းတွေလို့ယူဆရတဲ့ကျွင်းချံရုပ်အလောင်းတချို့ကိုမြောက်ကိုရီးယားကစတင်လွှဲပြောင်းပေးခဲ့ခြင်းမှာပဲသမ္မတထရမ့်ကမကြာခင်ထပ်တွေ့နိုင်မှုမျှော်လင့်ကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။
ကိုရဲခေါဆောင်နဲ့နောက်ကျင်တွေ့ဖို့အသိရှိနေကြောင်းမကြတဲ့ငါပြပိုးတဲ့စာထဲမှာတမနာထွန်းကပြောဆိုထားကြောင်းအမေရိကန်မျိုးသားလွန်ကြီးချန်ပီဂျွန်ဘော်ဒွန်ကလည်းမနေ့တုန်းကပဲပြောဆိုထားပါတယ်။စင်မာဘွေအတိုက်ခံနိုင်ငံရေးသမားတန်ဒီဘီဒီဟာနေဆက်မှာပဲဒီကနေ့အဖမ်းခံရရဖြစ်ကြောင်းလဲအကျိုးဆောင်ရှိနေနိုဘီစီတာမာလီလိုကပြောပါတယ်။အဖမ်းစီခံရရတဲ့ဘီဒီဟာပြည်ခဲ့တဲ့သတင်း Democracy Piang Lay Lo Shamu, MDC Party Wing Go Tagat Upare, MDC Party Network and Rigaro Yuka Pue Masamra, Emerson Manangawa Anayao, Mailing Kere Lususwe Tavare, Pansi Kalayare, Bidiha, Tamra Yuka Pue Manayaja, Mutinaki, the Yamabe, Ataika, MDC Party Gonson, Nelson Kamisa, July Lat Thongze, Yuka Puema, Anayaja, Sarinsa, Shinabuja, Biro, Jinaki, the Lechipare, Namtiama, Taika, Gonson, or Tokan, the Rilamo Tabiro, the Yawin Yuka Pue Yalago, Sana Pakaja Maro, Sheriga, Ney. ယောဘုံတွေကြီးစားအစ်တွေကိုတုံးပြီးတော့နေနေခဲ့တာပါဖန်စီခံရရတဲ့ပီတီဟာစင်ဘာဝေနိုင်ငံမှာနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဆူနိုပီယပါတီကောင်ဆောင်ရောဘတ်မူဂါဘီတမရအဖြစ်တာဝန်ယူထားစဉ်အတိုက်ခံ
ညပိုင်း 9 နာရီကနေ 10 နာရီထိ လိုက်တိုမီတာ 19 kHz 15533ည လိုက်တိုမီတာ 25 kHz 11803ည လိုက်တိုမီတာ 32 kHz 9335 နဲ့ ပထမနာရီဘက်မှာ လိုက်လံမီတာ 190 kHz 1505 တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
ပြည်ဝမိတ်ဆက်တဲ့မြန်မာဝိုင်းစီစဉ်ရဲ့ဗိုလ်ဒူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြည့်ညာနေပါတယ် မလေးရှားနိုင်ငံပိုင် 1MTV လုပ်ငန်းကြီးကနေ ဒေါ်လာ ဘီလီယံ နဲ့ချီ အလွဲ၃၀၀မှု၈၀ ဝန်ကြီးချုပ်နာဂျီရာဇာနောက်ထပ်မှုတွေနဲ့ရင်ဆိုင်နေရပါတယ် 1MTV လုပ်ငန်းလက်အောက်ခံလုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International ကနေ ကိုယ်ပိုင်ပန်းစင်းတွေကို ဒေါ်လာ 10,000 လွှဲပြောင်းမှုပါဝင် ငွေမဲခွာချမှုအမှုသုံးမှုနဲ့ ဒီနေ့နောက်ထပ်ဆွဲချက်တင်ခံရပါ အမှုထမှုချင်းစီအတွက်ပြစ်မှုထင်ရှားရင်တော့ အမြင့်ဆုံးထောင်ဒဏ် 15 နှစ်အထိကြားခံရနိုင်တယ်လို့ ခိုးယူတဲ့ငွေကြေးပမာဏရဲ့ 50%နဲ့ တန်ငွေပေးစာ มาแล้วဖြစ်ပါတယ်ဒီနေ့တရားခွန်မှာတော့ဝန်ကြီးချုပ်အောင်ကဆွဲချက်တွေအားလုံးအတွက်ပြစ်မှုရှိကြောင်းရှောက်လဲခဲ့တာပါအသက်60နှစ်ရွယ်ဝန်ကြီးချုပ်အောင်နာကျစ်ကိုတော့ပြီးခဲ့တဲ့လတိုင်းမှာပဲယုံကြည်အောင်နှံမှုကိုဖောက်ပြမှုနဲ့ရာဇဝတ်ကြောင်းရသုံးမှုဝမ်ဒီဗီလုပ်ငန်းကြီးကနေအလွဲ၃၀၀မှုနဲ့ဆက်နွယ်တဲ့အမှုတစ်မှုလိုနဲ့တရားစွဲခံထားရတာဖြစ်ပါတယ်ဆိုပါမှာဆွဲဆိ ားမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာတော့ဝန်ကြီးချုပ်နာချစ်ကိုအဓိကစုံစမ်းနေတာလည်းဖြစ်ပါတယ
်။လောစ်နိုင်ငံမှာပြည်ခဲ့တဲ့လကုံမလောက်ကရေအားလျက်စစ်ထုတ်လုပ်တဲ့ရေကာတာတစ်ခုအကြီးအကျယ်ကျူပေါက်ခဲ့ပြီးနောက်တိဆောက်စဲရေကာတာပေါင်း50ကျော်ကိုလည်းပြန်ပြီးတော့ဆန်းစစ်တော့မယ့်အပြင်ဒီကာလအတွင်းရေကာတာတဲ့တိဆောက်ရေးကိစ္စကိုလောစ်အစိုးရကဆန်းကန်ထားမှာပါ။အခုလိုဘေးဒုက္ခရောက်ခဲ့ရတဲ့အတွက်ရေကာတာတွေကိုချစ်ချဲပြင်းပြန်ပြန်ပြီးတော့စစ်ဆေးတော့မယ်လို့လောစ်နိုင်ငံခြားရေးဝန်ကြီးဌာနအထူးညွှန်ကြားရမှုကင်ညာဆာမခွန်က VOA ကိုပြောပါရယ်။ရေကာတာကျူပေါက်ခဲ့တဲ့အတွက်လူ30ကျော်သေဆုံးပြီးတော့100ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့လောစ်နဲ့အင်းနီချင်းကမ္ဘောဒီးယားနိုင်ငံထိရေရီစီးဆင်းပြီးတော့လူ1000ကျော်အိုးအိမ်မဲ့ဖြစ်ခဲ့ရတာပါ။နိုင်ငံတွင်းကဆောက်လွှဲစာရေကာတာပေါင်း50ကျော်ကိုပြန်ပြီးတော့အသေးချာစုံစမ်းစစ်ဆေးတော့ရမကနည်းပညာပိုင်းအရာပါအနည်းကဆောင်ရည်သွားမယ်လို့သူညွှန်ကြားရမှုကင်ညာကပြောပါရယ်။ဇူလိုင်လ23ရက်နေ့ကဆန်ပိုင်စင်နမ်နွန်ရေကာတာကျူပေါက်ပြီးထွက်လာတဲ့ကုဘမီတာတန်5000လောက်ရှိတဲ့ရေတွေဟာအတပ်ပူးနဲ့ဆမာပိုင်းပြည်နယ်ထက်ကရွာတွေထိစီးဆင်းပြီးတော့ရှားနဲ့ကြီးတဲ့အိမ်တွေရင်းနှောင်းမျောပါခဲ့တယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံကဗတ်ဖြစ်ချင်းမှာတနင်္ဂနွေနေ့တုန်းကအင်အားပြင်းကလေးတန်းကြောင့်တိစုံသူရေတွေ့ရ132ယောက်ထက်မနည်းရှိတဲ့အကြောင်းအာနာဘိုင်းနဲ့အတူပြောဆိုလိုက်ပါတယ်။တိစုံသူရေတွေ့စီးရင်တက်ကတော့အင်ဒိုနီးရှားအမျိုးသားကပေးတဲ့ရောကြာအေဂျင်စီပြောခွင့်ရစူတူပိုပူဝါငုံကိုကဒီနေ့ထပ်မံအတည်ပြုပြောဆိုလိုက်တာပါလွန်ပေါ်ချုံမြောက်ပိုင်းကမ်းလွန်ရေပြင်ကိုဗဟိုပြုပြီးအင်အား 6.9 ရှိတဲ့ငလျင်လောက်ခတ်ရကထိခိုက်တိုက်ဆုံးသွားသူတွေကိုအရေးပေါ်ရှာဖွေခေစရေးတွေဆက်လက်ရှာဖွေနေမှာပဲတိုက်ဆုံးသူစီးရင်တစ်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ငလျင်တံကတော့အနည်းနာကဂျင်လီပါလီ စံပါဝါကျွန်းနေဖြင့်ရှေ့ချပါကနေရာတချို့မှာလည်းခန်းစားကြရတာပါ။အလင်းတန်ကြောင့်နေထောင်ပေါင်းများစွာဖြစ်စီခဲ့ရပြီးလွန်ဘော်ကျွန်းပေါ်မှာလည်းလူပေါင်း 35,600 အိုးမယ်အိမ်မဲ့ဖြစ်ကြရသလိုအရေးပေါ်စခန်းတွေမှာလည်းခိုလုံနေကြရပါတယ်။အစားအစာ၊ရေ၊ယာယီတဲတွေနဲ့စေဝါကူညီတွေတင်ဆောင်လာတဲ့တည်ယူပို့ဆောင်ရေးလေယာဉ်3000ထက်မနည်းကိုလည်းစစ်တပ်ကစီလုခဲ့တာပါ။လွန်ဘော်ကျွန်းနဲ့ကီလီကျွန်းစုတွေကဖြီးသွားတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါတယ်။မလင်းတန်တဲ့ဒေသတွေကိုအရေးပေါ်ရှာဖွေကယ်ဆယ်ရေးသမားတွေဆက်လက်တွားရောက်နေကြဆဲဖြစ်ပြီးအပြည့်စည်တွေချမ်းမှာရှာဖွေကယ်ဆယ်နေရတဲ့အတွက်တည်ဆုံးလို့ရေးတွေ့ရလဲပို့တိုးလာနိုင်တဲ့အကြောင်းအင်ဒိုနီးရှားမျိုးစားကပေးတန်ရောချာရေးအေဂျင်စီပြောခွင့်ရကပြောဆိုခဲ့တာပါ Pacific Timor ရဲ့ချန်ပီယံကမလင်းကျောင်းတွေနဲ့မိတော်တွေပေါ်များတဲ့ဒေသမှာတည်ရှိတဲ့အင်ဒိုနီးရှားနိုင်ငံကမကြာခဏမလင်းတန်ခံရလိမ့်ရှိပြီး2014ခုနှစ်ဒီဇင်ဘာလထဲမှာတုန်းကလည်းဆူမာထရာကျွန်းရဲ့ကမ်းလွန်ကိုပို့ပြပြီးကုဒတ်သမတ်တည်ပြင်းရရှိတဲ့မလင်းတစ်ခုလှုပ်ကပ်ခဲ့ရမှာဆူနာမီရေလမ်းတွေဖြစ်ပေါ်ခဲ့ပြီးဒေသရဲနိုင်ငံပေါင်းတရာစင်ချုံမှာလူပေါင်း2,300လောက်သေဆုံးခဲ့ရပူပါတယ်
ထိုင်းနိုင်ငံကရေးကြီးနေတဲ့လိုင်ငွေထဲမှာသတင်း3ပတ်နေပါပိတ်မိနေခဲ့ပြီးတော့ပြန်လည်လွတ်မြောက်လာတဲ့ဘောလုံးအတင်းကနိုင်ငံမဲ့ကလေး3ယောက်နဲ့အသက် 25 နှစ်အရွယ်နီးပါးတို့ကိုနိုင်ငံသားအဖြစ်ဒီကနေ့ပဲတရားဝင်အသိမှတ်ပြုလက်ခံလိုက်ပါတယ်မြန်မာနိုင်ငံကတိုင်းရင်းသားနယ်ပယ်ဘောလုံးအတင်းဝင်လက်ရောက်ဟာနိုင်ငံမဲ့တွေအဖြစ်လက်ရှိနေထိုင်နေတဲ့ချင်းရိုင်ခရိုင်ကနေခီးသွလာခွင့်မရှိတာအပါအဝင်အခြေခံနိုင်ငံသားအခွင့်အရေးတွေမရဘဲဖြစ်နေခဲ့တာပါဒါပေမဲ့လည်းလိုင်ငွေထဲပိတ်မိနေသူတွေထဲမှာမပါဝင်တဲ့တောဝက်ဘောလုံးအတင်းကနောက်ထပ်အတင်းဝင်တဦးနဲ့အတင်းဝင်လက်ရောက်တို့ကတော့ဒီကနေ့မှာပဲနိုင်ငံသားအတိအမှတ်ပြုပြီးတော့မှပုံတင်ကပ်ပြားတွေထုတ်ပေးလိုက်ကြောင်းလဲအတင်းနီးပြချုပ်ကပြောပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မှာရှိတဲ့လိုင်ငွေထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရေးကြီးရာကပိတ်မိနေတဲ့ဘောလုံးအတင်းဝင်23ယောက်ကိုတော့ဆက်အကြမှာပဲပရိရှာရင်ုပ်သမားကပထမဆုံးရှာဖွေတွေ့ရှိခဲ့တာပါ
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင်ဒီကနေ့ဩဂုတ်လ10ရက်နေ့ဟာဆိုရင်လွန်ခဲ့တဲ့1988ခုနှစ်ကနိုင်ငံတော်ဝန်တပါတီအာဏာရှင်စနစ်ကိုအုံကြွတော်လှန်ခဲ့ကြတဲ့နှစ်30ပြည့်ရှစ်လေးလုံးအရေးတော်ပုံကြီးရဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်ဒီလိုရှစ်လေးလုံးနှစ်30ပြည့်နှစ်ပတ်လည်လို့နိုင်ငံရေးအခမ်းအနားတွေကျင်းပတာဟာအတိတ်ကိုပဲပြန်ပြီးတူးဖော်နေတာမျိုးမဟုတ်ပဲအနာဂတ်အတွက်ပြင်ဆင်တဲ့ခြေလှမ်းတွေဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်ဒီကနေ့ရန်ကုန်တက္ကသိုလ်မှာကျင်းပတဲ့88ဒီနှစ်30ပြည့်နှစ်ပတ်လည်အခမ်းအနားကြောင်းကိုသိန်းထိုင်ဦးကပြောပြပေးပါဦးရှင်
လွန်ခဲ့တဲ့နှစ်ပေါင်း30ကရဟန်းရှင်လူပြည်သူတွေအားလုံးပါဝင်ခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုကြီးအနှစ်30ပြည့်တဲ့အခါမှာဒီလှုပ်ရှားမှုနိုင်သလားရှုံးသလားဆိုတဲ့သုံးသပ်ချက်တွေဒီလှုပ်ရှားမှုကနေဘယ်လိုသင်ခန်းစာတွေယူမလဲဆိုတဲ့ပြောဆိုစမ်းသပ်ချက်တွေကိုကျွန်တော်ကြားနေရပါတယ်ဒီဒီမိုကရေစီလှုပ်ရှားမှုကိုဘယ်လိုဆက်ပြီးတော့ခြေတက်ကြမလဲဒီခီးရပြီးပလားဆိုတဲ့ဝေဖန်စမ်းသပ်ချက်တွေကိုလည်းကျွန်တော်ကြားနေရပါတယ်ဒါပေမဲ့ဒီနေ့ဒီမိုကရေစီရေလှုပ်ရှားမှုနှစ်30အတွင်းပါဝင်ခဲ့သူတွေကတော့ရန်ကုန်တက္ကသိုလ်မှာ30ပြည့်ခန်းနာကျင်းပပြီးတော့မိတ်ဆွေအောင်တွေတွေ့ကြဆုံကြမိတ်ဆက်နေကြပါလေ။တပိုင်းချောင်းတွေကိုအမတ်တရနဲ့အလွမ်းတွေရောထွေးနေတဲ့ဂါလာလည်းဖြစ်ပါလေ
။အဲဒီတော့ကနှစ်30လုံးကအတူလျှောက်ခဲ့တဲ့အတူတက်ခဲ့တဲ့ခြေအဆုံပိုင်းကြီးအားလုံးကိုအခုတစ်ပြည့်ဘယ်တော့မှပြန်မလာနိုင်တော့တဲ့ခေါင်းစဉ်တွေကျွန်တော်ပြန်လာလို့ရင်သွေးမရတော့တဲ့သူတွေအတွက်ဒုသဖြင့်ဥညွတ်ကုန်ပြုပါတယ်ဒီနေရာကိုရွေးချယ်ရခြင်းကကျွန်တော်တို့ရဲ့ဘူမိနဲ့ကံလို့ယုံကြည်လို့ပါဒါဟာအိမ်မက်စံပေါင်းစံနေပါလိမ့်မယ်ကျွန်တော်တို့အကြမ်းဖက်ဆုံးအချိန်အမောင်ငယ်ဆုံးကာလတုန်းကအဲ့ဒီခံစားချက်တွေကတန်ရှင်ကျေတော့ဖြစ်ပါမလားဒီလိုပြန်ဆောင်နိုင်မှာမလားလို့ပြေးကောင်းပြေးပြီးပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကျွန်တော်တို့ပြန်ရောက်လာပါပြီခေါင်းနံနေတဲ့အတူပြန်ရောက်လာတာပါ
ခန္ဓာမှာပြောသွားခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ရဲ့မိန့်ခွန်းတချို့ပါအနာဂတ်ကိုမျက်နှာပူဖို့ဆိုရင်နောက်မျိုးဆက်တဲ့လူငယ်တွေအတွက်သင်ခန်းစာယူဖို့လိုသလိုအတိတ်ကိုလည်းခြံလှမ်းလို့မရဘူးလို့သူကဆိုပါတယ်လုံခဲ့တဲ့နှစ်30ဒီမိုကရေစီရေလှရှားမှုအတွင်းအားလုံးမြုံမှန်းခဲ့တဲ့တိုင်းပြည်တစ်ခုရအောင်ဆက်ပြီးကြိုးစားဖို့သူကအဓိကပြောဆိုသွားပါလေ
။နောက်ဆုံးအနေနဲ့ကျွန်တော်တို့အချိန်ကသက္ကလုံနေနဲ့အတိကျမှာပြောတတ်သည့်တိုင်အောင်ကျွန်တော်တို့မြုံမှန်းခဲ့တဲ့နိုင်ငံတစ်ခုကိုခုရောက်နေတဲ့နေရာကအသပြီးတော့ပြီးဆက်ရမယ်ဆိုတာတိုက်တွန်းပါတယ်။လူမျိုးတွေပွဲပြားမှုကိုရည်တွက်နေမဲ့အသာတာဝန်ဖွဲ့ရယူရမှုတာဝန်ဖွဲ့ရခံရမှုအပေါ်မှာဂိယုကမပြုတဲ့နိုင်ငံဖြစ်ခနေရှိရင် လက်နဲ့အားပုံးနဲ့အရာရာကိုဖြည့်ရှင်းမယ်ဆိုတဲ့အတိတ်တော့မဟုတ်ပဲဉာဏ်ပညာရှင်ရှင်တို့တရားစာနာမှုတွဲပေါ်မျော်မြင်မှုနဲ့ပါယတနာဘောင်းပုံကိုရှင်းကပ်ဖြည့်ရှင်းတတ်သောမျိုးဆက်စစ်တို့ရဲ့နိုင်ငံအဲ့ဒီနိုင်ငံမျိုးရောက်အောင်ကျွန်တော်တို့ကြည့်ကြတဲ့နေရာမှာရှင်းလင်းလို့ဆိုတာအတိတ်သမိုင်းထဲမှာအဲ့မောချနေတာမဟုတ်ပါဘူးမျိုးဆက်အသီးသီးရဲ့ခွေးကြောတွေထဲမှာပြီးဝင်ပြီးခုနကျွန်တော်တို့တောက်တာတော့ကဘာကလေးစားဥညွရတဲ့ကျွန်တော်တို့ကိုယ်တိုင်သမိုင်းတစ်ခုမှာခေါင်းမော့နိုင်တဲ့နိုင်ငံမျိုးအသည့်တည်ဆောင်သွားမဲ့ဝိညာဉ်ဖြစ်ပါတယ်လို့ပြောရင်အဆုံးသတ်ပါတယ
်ချီလလုံးနှစ်ပတ်လည်ဖြစ်သုံးရက်ကျင်းပတဲ့ခန္ဓာတွေမှာလူထုလှုပ်ရှားမှုအကြောင်းကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲတွေလည်းကျင်းပခဲ့ပါလေဒီဆွေးနွေးပွဲတွေအကြောင်းကိုတော့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးကအခုလို့ VOE ကိုရှင်းပြပါလေ
နံပါတ်၁ခေါင်းဆောင်ကနေ့30ဒီမိုစီဒီမိုကရေစီကီအဲ့မှာတော့ရှင်းတယ်ဦးလက်ရှိရရှိနေတဲ့အခြေအနေကကျွန်တော်မျှော်မှန်းထားတဲ့ပန်းနိုင်မဟုတ်သေးဘူးမရောက်သေးဘူးအဲ့တော့ဒီပန်းနိုင်ကိုရောက်အောင်ဘယ်လိုသွားတဲ့သွားနေတဲ့အခါမှာခွင့်ရစိတ်ပြတဲ့အခါမှာအစိုးရအနေနဲ့လည်းဒီမှာဆန္ဒပြမှုတွေပါတွေကိုကျွန်တော်တို့ခွင့်ပြုတင်နေဆိုတာတွေပါတယ်နောက်တစ်ခုကဒီဘက်ကလူတွေကဒီမိုတနည်းအားဖြင့်ဒီမိုကရေစီလိုလားတဲ့အင်အားစုအားလုံးညှိညွတ်ဖို့လိုတယ်ဆိုတဲ့အဓိကကိုမျက်မှောက်ပြီးမှောက်ထိုးပြထားပြရတယ
်ဒီနေ့ရှင်းလင်းလုံးနှစ်30ပြည့်ခန်းနာမှာနိုင်ငံခြားသံတမန်တွေအပြင်မြန်မာအစိုးရပြည်ချာရေးဝန်ကြီးဌာနကြီးတော်စုဝန်ကြီးဦးဖေမြင့်နဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့တက်ရောက်ခဲ့ပေမဲ့အမတ်တရမိန်ကွန်းတစုံတရာပြောဆိုသွားတာမတွေ့ရပါဘူးအရသာဆိုးရလက်ထက်ရန်ကုန်တက္ကသိုလ်မှာပထမဆုံးကျင်းပခွင့်ရတဲ့ခန္ဓာဖြစ်တာကြောင့်ကျောင်းသားဟောင်းတွေခေတ်ဆက်ဆက်နိုင်ငံရေးလှုပ်ရှားသူတွေအထူးစီကားနေခဲ့ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်အရေးအစိုးရကိုကုလကတိုက်တွန်းချက်သတင်းကိုတင်ဆက်ပေးကြပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရတို့ကြားနားလည်မှုစာကျွန်းလွှာပါသဘောတူညီချက်တွေအတိုင်းရခိုင်အရေးမှာထင်သာမြင်သာတိုးတက်မှုတွေပေါ်ဆောင်မှုမြန်မာအစိုးရကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂအနေနဲ့ရခိုင်ဒေသတွေကိုထိထိရောက်ရောက်ဝင်ရောက်ခွင့်ရဖို့နောက်ရခိုင်ဒေသတွေကမွတ်စလင်တွေလွတ်လပ်စွာသွာလာခွင့်နဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့မြန်မာအစိုးရကိုတိုက်တွန်းတာဖြစ်ပါတယ်မတ်တင်ကီထိုက်စူးစီးတင်ပြထားတာနားဆင်ပါရှင
်ရခိုင်ပြည်နယ်ရင်းအခြေအနေတွေလက်တွေ့တိုးတက်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးယုံ UNDP တို့ကတောင်းဆိုတာဖြစ်ပါတယ်မြန်မာအစိုးရဘက်ကဆောင်ရွက်ဖို့အဓိကအချက်၃ခုကိုထောက်ပြထားတဲ့အထက်မှာတော့ရခိုင်ပြည်နယ်ရဲ့ကိုထိထိရောက်ရောက်ဝင်ရောက်ခွင့်အမှတ်ခံပေးဖို့လူမှုအတိုင်းဝိုင်းအလုံးလွတ်လပ်စွာသွားလာခွင့်အသေးချာပေးဖို့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလိုက်နာအကောင့်ထဲဖော်ဖို့လို့ဖြစ်ပါတယ်လို့ရွန်နိတ်ဆရာရဲ့မြန်မာဆန်ရယုံပြောခွင့်ရပေါ်ဘရစ်ကပြောရေးကိုပြောပါတယ
် Well I think it's fair to say that when it comes to the Rakhine crisis nothing is easy for anyone but yes you are right we are calling for effective access
ရခိုင်ပြည်နယ်ကိုဖြစ်ရှိမှုကတော့မလွယ်ကူပါဘူး။ကျွန်တော်အနေနဲ့နားလည်မှုစာကြွန်လာရရခိုင်ပြည်နယ်ကိုတကယ်တမ်းဝင်ရောက်ခွင့်ရဖို့တောင်းဆိုပါရစေ။ဒါကလည်းသုံးပတ်စုံကသဘောတူထားတဲ့အချက်ပါ။ MOU သဘောတူညီချက်အရကုလဖွဲ့စည်းကိုစီမံကိန်းဒေသတွေကိုဝင်ရောက်ခွင့်ပေးထားတာပါ။ဒါကအရေးကြီးတဲ့အချက်ပါ။ MOU ရဲ့ကနောက်ထပ်အရေးကြီးတဲ့အချက်ကတော့လွတ်လပ်စွာသွားလာခွင့်ပါ။ဒါကဒေါက်တာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပီကော်မရှင်ကအကြံပြုထားတဲ့အချက်ချက်လည်းဖြစ်ပါတယ်။ရခိုင်ချန်ပီကော်မရှင်ကအကြံပြုထားတဲ့အချက်တွေကိုမြန်မာစုရဘက်ကအကောင့်ထဲပေါ်ဝင်လဲ MOU ထဲမှာပါပါတယ်အဓိကကျတဲ့အကြံပြုချက်ကတော့မွတ်စလင်လူထုကိုလွတ်လပ်စွာသွားလာခွင့်ကန့်သတ်ချက်တွေကိုဖယ်ရှားပေးဖို့ဖြစ်ပါတယ်တခြားအရင်းငံအကြောင်းရင်းတွေလည်းပါပါတယ်ရခိုင်ချန်ပီကော်မရှင်ကဖော်ထုတ်ထားတဲ့အရင်းငံအကြောင်းရင်းတွေထဲမှာတော့တစ်ခုကတော့ရခိုင်ပြည်နယ်ကနိုင်ငံသားဖြစ်ခွင့်ပြည်မိသူအားလုံးတွေရှင်းလင်းလွယ်ကူစွာနိုင်ငံသားဖြစ်ခွင့်ပေးဖို့လည်းပါပါတယ
် UNHCR နဲ့ UNDP တို့ကနိုင်ငံတကာဝန်ထမ်းတွေမောင်တော်မျိုးမှာအခြေစိုက်ပြီးရခိုင်မြောက်ပိုင်းမှာလုပ်ငန်းတွေစတင်နိုင်ဖို့ဇွန်လ14ရက်နေ့ကတည်းကခရီးသွားလာခွင့်တင်ထားပေမဲ့အခုချိန်ထိမြန်မာဆွေရဘက်ကအကြောင်းမပြန်သေးတဲ့အကြောင်းလဲဒီကနေ့ထုတ်တဲ့ပူးရဲကြေညာချက်မှာဖော်ပြပါတယ် UNHCR UNDP တို့နဲ့မြန်မာဆွေရကြားရခိုင်ပြည်ပခအရေးဖြည့်ရှင်းဖို့နားလည်မှုစာကြွန်လာလက်မှတ်ရေးထိုးပြီးနှစ်လအကြာမှာအခုလိုတိုက်တွန်းတာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ထားနေပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးနိုင်ရေးမှာမြန်မာအစိုးရဘက်က
သဘောတူညီချက်တွေကိုဥဆောင်အကောင့်ထဲဖော်လို့မှုကအရေးကြီးတယ်လို့လည်းထောက်ပြထားပါတယ်။ရခိုင်ပြည်ပခန့်ကြောင့်ထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရကိုဒီဇိုင်းမတ်မတ်တွန်းအားပေးဆောင်ရွက်နေကြတာပါ။တကယ်တမ်းမြန်မာအစိုးရဘက်ကလက်တွေဆောင်ရွက်လို့တဲ့စန္ဒရှိပါသလားဆိုတာကိုတော့မြန်မာဆိုင်ရာယွမ်နိတ်ဆရာပြောခွင့်ရပေါ်ဘရီစ်ကအခုလိုပြောပါတယ်
။ Well I cannot speculate about the future with this because I don't mean there have been constructive meetings
နာဂယူရောကမန်းပြောဆိုလို့မဖြစ်နိုင်ပါဘူး။ဒါပေမဲ့ကုလဖွဲ့စည်းရေးနဲ့မြန်မာဆိုရကြားမှာဆွေးနွေးမှုတွေရှိပါတယ်။ဒါကအရေးကြီးပြီးဒါကတိုးတက်မှုလည်းဖြစ်ပါတယ်။အခုနောက်တစ်ဆင့်ကတော့အရေးကြီးတဲ့အဆင့်မှာရခိုင်ပြည်နယ်မြောက်ပိုင်းကိုလူလတ်ဆောက်ဝင်ရောက်ခွင့်ရဖို့ဓမ္မမော်ရင်လည်းထိရောက်ဝင်ရောက်ခွင့်ရဖို့ပါ။လူမှုတန်းဝန်းတွေနဲ့တွေ့ဆုံပြီးသူတို့ဘာတွေလိုအပ်နေသလဲဆိုတာသိရဖို့ကုလဝန်ထမ်းတွေလွတ်လပ်စွာဝင်ရောက်ခွင့်ရဖို့ဖြစ်ပါတယ်။ကုလဝန်ထမ်းတွေအနေနဲ့လွတ်လပ်စွာဝင်ရောက်ခွင့်ရမယ်ဆိုရင်အကူအညီပေးနိုင်မှုအတွက်လူမှုတန်းဝန်းအားလုံးနဲ့တွားရောက်တွေ့ဆုံနိုင်ကြမှာဖြစ်ပါတယ်
။ရိုဟင်ဂျာတိမ့်ချီထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပြည်ပခါကတစ်နှစ်ပြည့်တော့မှာဖြစ်ပါတယ်။ဒါပေမဲ့ထွက်ပြေးရတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်တဲ့အနေအထားမရှိသေးပါဘူး။ရိုဟင်ဂျာတွေကသူတို့ကိုနိုင်ငံသားဖြစ်ခွင့်အာမခံပေးဖို့ဘေးကင်းလုံခြုံရေးအမခံချက်ပေးဖို့တောင်းဆိုနေကြတာပါမြန်မာဆိုရဘက်ကတော့ထွက်ပြေးရသူအလုံးကိုလက်ခံဖို့အစင်းနဲ့ဖြစ်နေပြီလို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကလည်းဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့ပြောဆိုထားတာဖြစ်ပါတယ်ဒါအပြင်ရိုဟင်ဂျာတွေလွတ်လပ်စွာသွားလာခွင့်ကိုလည်းအမခံထားတာမရှိသေးပါဘူးရှင်
မတ်တင်ဂီထိုင်ဆူစီတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာအိန္ဒိယနှစ်နိုင်ငံနယ်စပ်ဂိတ်တွေဒီကနေ့ဖွင့်လှစ်လိုက်တဲ့သတင်းကိုဆက်ပြီးပြောပြပေးကြပါမယ်။မြန်မာနိုင်ငံနဲ့အိန္ဒိယနှစ်နိုင်ငံတို့ကြားတမူးမိုးရီနဲ့ရီဒေါ်ခိုတာဇိုခေါတာဆိုတဲ့နယ်စပ်ဂိတ်တွေကိုအပြည်ပြည်ဆိုင်ရာနိုင်ငံတကာဂိတ်တွေအဖြစ်နဲ့ဒီကနေ့ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။ဒါကြောင့်တက်တန်းရှိတဲ့နိုင်ငံကူးလက်မှတ်နဲ့ပြည်ဝင်ခွင့်ဗီဇာရှိတဲ့သူတွေနှစ်နိုင်ငံအကြားမှာလွတ်လွတ်လပ်လပ်ကူးသန်းသွားလာနိုင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအတွက်တော့အိန္ဒိယနိုင်ငံဘက်ကိုသွားပြီးတော့ဆေးကုသဖို့နဲ့ဗုဒ္ဓဂါယာဖျားဘူးတွေသွားဖို့အတွက်ကုန်ကျစရိတ်တက်တက်တသားနဲ့သွားလာနိုင်တော့မှာလည်းဖြစ်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဟုတ်ကဲ့မြန်မာနိုင်ငံဘက်ကစကိုင်းတိုင်းဒေသကြီးနဲ့အိန္ဒိယနိုင်ငံဘက်ကမဏိပူရာပြည်နယ်နယ်စပ်ဒေသကတမူးမိုးရီနဲ့ချင်းပြည်နယ်နဲ့မီဇိုရမ်ပြည်နယ်နယ်စပ်ကရီခေါ်တာဇိုခေါ်တာနယ်စပ်ဂိတ်တို့ကိုဒီကနေ့အပြည်ပြည်ဆိုင်ရာနယ်စပ်ဂိတ်အဖြစ်စတင်ဖွင့်လှစ်လိုက်ပါတယ်ဒီလိုဖွင့်လှစ်လိုက်တာကြောင့်အရင်လိုဌာနဆိုင်ရာတွေရဲ့ခွင့်ပြုချက်မလိုပဲအလွယ်တကူဖြတ်တန်းနိုင်တော့မှာဖြစ်ကြောင်းတမူးမြို့လူဝင်မှုကြီးကြပ်ရေးဌာနစုဦးစည်းအရာရှိဦးတင်စောမြင့်ကပြောပါတယ
်အဓိကပြောမယ်ဆိုတော့နှစ်ဖက်နိုင်ငံအဓိကကစစ်အဖြစ်ဖွင့်လိုက်တဲ့အတွက်ဒီကဘတ်ကိုတက်တန်းနေရှိနေဆိုရင်ဝင်လို့ရပါတယ်ဖွင့်လို့ရပါတယ်ဒီရောက်ဝင်ပြီးတော့ကျန်တဲ့နေသက်ဒိတ်ကြီးကဦးစည်းပိုင်းတက်တဲ့ဒိတ်ကလည်းဖွင့်လို့ရပါတယ်အဲ့ဒီကနေဝင်လာပြီးတော့ဒီကထွက်ရင်ဖွင့်လို့ရပါတယ်ဒီကိစ္စလေးကိုမြန်မာပြည်ကနေဆက်လုပ်ခဲ့ရပါတယ်။ဒီလိုဆိုရင်ဘလူအကြောင်းကြောင်းနဲ့လာလာ၊စာအုပ်ကြီးနဲ့ပဲလာလာ၊ဗာနဲ့ပဲလာလာ၊သမရယုံခွင့်ပြုချက်ဟောတဲ့ဒီခွင့်ပြုချက်ရေကျောင်းဌာနရဲ့ခွင့်ပြုချက်တွေပါမှအဲဆွလို့ဝင်လို့ရတာပေါ့။အခုကဘလူတော့ပါဘူး၊စာအုပ်ကင်တာရပါပြီ။ဒီကပါကြီးကစာအုပ်ကင်တာ။အဲဒီကမှရတဲ့အကြောင်းကိုသူပြလိုက်ပါမယ်
။ဒီလိုဝင်ထွက်သွားလာရမှာမြန်မာနဲ့အိန္ဒိယနှစ်နိုင်ငံသားတွေသာမကဗီဇာရှိသူအခြားတတိယနိုင်ငံသားတွေပါသွားလာနိုင်မှာဖြစ်ပါတယ်။နိုင်ငံနယ်စပ်ဒေသက KI တွေမှာနေထိုင်သူတွေအနေနဲ့လည်းတနစ်တတန်းရှိနယ်စပ်ဖြတ်ကျော်ခွင့်လက်မှတ်ကိုပြုလုပ်ပြီးတစ်ဖက်နိုင်ငံရဲ့16ကီလိုမီတာအတွင်းမှာ73ည8 14ရက်အထိဝင်ထွက်ခွင့်ရမှာဖြစ်ပါတယ်။ဒီလိုဖွင့်လှစ်လိုက်တဲ့အတွက်မြန်မာနိုင်ငံသားတွေဟာအိန္ဒိယနိုင်ငံကိုကျန်းမာရေးနဲ့ဖျားဖူးကိစ္စတွေအတွက်ကုန်ကျစရိတ်တက်တာစွာနဲ့သွာလာနိုင်ပွဲရှိကြောင်းအိန္ဒိယနိုင်ငံမဏိပူရပြည်နယ်မှာနေထိုင်နေသူဦးသိန်းမြင့်ကပြောပါတယ်။
ကျမ်းမာရေးတော့တော့အများကြီးအကျိုးကျေးဇူးရခွန်ဒီဘက်မှာအသေးလေးတာတို့အဲဒီကြောက်ကတ်လေးတာတို့ဒါမျိုးတွေဟာကဘာပေါ်မှာဈေးနှုန်းဆိုတာကနဲ့လုံနေတယ်ဆိုတဲ့ဟာတွေကျမ်းမာရေးကိစ္စကတော့အများကြီးကောင်းလာမဲ့သဘောပေါ့လေဗုဒ္ဓကာယဖျားဖူးခီးစင်းတို့ဘာလို့ဒါမျိုးတွေလဲအောင်လန့်သွားတဲ့အတွက်ဈေးနှုန်းထူတာဆိုတော့လည်းမြန်မာနိုင်ငံသားတွေအနေနဲ့တော့သွားလာလို့စင်ပြီးမယ်နေနေတော့လာစားအများကြီးအကျိုးကျေးဇူးရှိမယ်ဒီဥစ္စာဟာ
အိန္ဒိယနိုင်ငံမဏိပူရပြည်နယ်မှာလက်နက်ကင်လှုပ်ရှားမှုတွေရှိနေတာနဲ့နိုင်ငံရေးလှုပ်ရှားသူတွေကလမ်းပိတ်ပြီးဆန္ဒပြတာတွေရှိတတ်တာကြောင့်မြန်မာပြည်သားတွေတွာလာမယ်ဆိုရင်သတိထားဖို့လိုအပ်မှာဖြစ်ကြောင်းလဲဒေသခံတွေကပြောပါတယ်မ မြန်မာနဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ဒေသမှာမိုးရစေဝါနဲ့လက်နက်မောင်းကိုကူတန်းရောင်းဝယ်မှုတွေရှိနေတာကြောင့်အခုလိုနယ်စပ်ဖြတ်တန်းခွင့်ပြုလိုက်မယ်ဆိုရင်တရားမဝင်လုပ်ငန်းတွေပုံမှန်ကျယ်ပြန့်လာမှာကိုစိုးရိမ်နေတာတွေလည်းရှိနေပါတယ်။ချင်းပြည်နယ်ရီကော်ဒါမှာနေထိုင်သူဦးဒေါ်လာကတော့ဒီလုပ်ငန်းတွေဟာတရားမဝင်လမ်းကြောင်းတွေကနေတွာလာနေတာကြောင့်တုံးသက်ဖို့ခက်ခဲကြောင်းပြောပါတယ
်။အဲ့ဒါပြောရခက်တဲ့အဲ့ဒီကိတ်ကိုမဖြတ်ဘဲနဲ့ဒီတရားချောင်းမှတော့နေဆက်ချောင်းလေးကိုဖြတ်ပြီးမှသွားရတဲ့လူတွေအများကြီးရှိတယ်။အဲ့ကကြောင့်ဒီကိတ်မှတည်းမသွားဘဲနဲ့ပေါ့နော်အပြင်လမ်းကြောင်းတွေသွားတဲ့လူတွေခက်ကြပြောခက်တယ်
ဒီကနေ့မြန်မာအိန္ဒိယအပြည်ပြည်ဆိုင်ရာနယ်စပ်ဝင်ထွက်ဂိတ်တွေဖွင့်လှစ်လိုက်တာဟာမေလ17ရက်နေ့ကမြန်မာနိုင်ငံကအလုံသမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့အိန္ဒိယနိုင်ငံကပြည်ပရေးရာဝန်ကြီးတို့နယ်စပ်ဖြတ်တန်းသွားလာရေးဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးရပ်ပေါင်း90အတွင်းမှာဖွင့်လှစ်လိုက်တာဖြစ်ပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အိန္ဒိယထိုင်းနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးအရှိန်မြင့်လှုပ်ဆောင်နေတာတွေကိုပြောပြပေးကြပါမယ်အိန္ဒိယနာချင်းနိုင်ငံတွေဖြစ်တဲ့မြန်မာနိုင်ငံနဲ့မလေးရှားနိုင်ငံတွေကိုဆက်ဆက်ပြီးတော့လူကုန်ကူးမှုတွေအဖြစ်များနေတဲ့ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုပို့ပြီးတော့လှုပ်ဆောင်နိုင်မှုအတွက်နိုင်ငံတွင်းမှာရှိတဲ့အရေးကြီးတဲ့ဌာနဆိုင်ရာတွေကိုထပ်မံတိုးချဲ့ပြီးတော့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်အချက်အလက်စုဆောင်ရေးဌာနတရားရေးဌာနတွေအပါအဝင်ဌာနဆိုင်ရာပေါင်း10ခုအထိတိုးချဲ့တာကိုဒီကနေ့တရားဝင်ကြေညာခဲ့တာဖြစ်ပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားတာနားဆင်ပါရှင
်အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့မြန်မာနဲ့မလေးရှားနိုင်ငံတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအဖြစ်များနေတဲ့ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးတွေကိုပုံမလုံးဆောင်နိုင်ဖို့အတွက်နိုင်ငံတွင်းကအရေးကြီးတဲ့ဌာနဆိုင်ရာတွေကိုထပ်မံတိုးချဲ့ပြီးပူးပေါင်းခဲ့ကြတာပါအချက်အလက်စုဆောင်ရေးဌာနတရားရေးဌာနတွေအပါအဝင်ဌာနဆိုင်ရာ10ခုအထိတိုးချဲ့တာတွေကိုတရားဝင်ကြေညာခဲ့ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေနဲ့လူကုန်ကူးခံရသူတွေကိုကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
ဒီဘုံဖြစ်တယ်ဆိုလို့ချင်းဟိုအတွေ့အကြုံဖြည့်ရှင်းနိုင်အောင်ပေါ့ဗျ။ဒီမှာအချက်လက်ပိုင်းဆိုင်ရာကိုမျှဝေတာကိုပို့ပြီးတော့ဌာနတွေကိုပေါင်းဝင်လုပ်တာပေါ့။အဲညာသုံးဌာနအခုဟိုဖြစ်တာဒီအရင်ကဆယ်ဌာနလုပ်မယ်ဆိုပြီးတော့သူတို့တရားဝင်ကြောင်းနေတာ။ဒ
ီတော့ထိရောက်ပို့ပြီးတော့ထိရောက်ဆောင်ရွက်နိုင်အောင်လုပ်ဖို့ဒီလူဝုန်းနဲ့ဆက်ဆက်တဲ့ရည်ရွယ်မှုတွေကိုလည်းဟိုပါပုံမှုပြီးတော့နိုင်နေနိုင်အောင်အချိန်နဲ့တပြေးညီကျတို့အချက်လက်တွေဒီဌာနဆိုင်ရာတွေမှာဝေရဆိုလို့ချင်းမျှဝေရဆိုလို့ချင်းအချင်းချင်းဆက်တွေ့ပြီးတော့ဘုံကျူလုံးနေလူတွေလည်းဒီလိုဖန်ဆီးလို့ရမယ်။အဲအဲဒီကူပေါ့ပြီးရခါကျရင်ခုနကကျူလုံးခံရတဲ့လူတွေကိုလည်းကယ်ဆယ်တဲ့နေရာမှာကယ်ဆယ်ရေးလုပ်တဲ့နေရာမှာပို့ပြီးတော့ဖြစ်အောင်မြင်တယ်ပေါ့။အဲတချို့အမှုတွေကကျတော့တို့ကဖြစ်ပြီးရင်ကျူလုံးနေလူကဒီတို့တိုင်းပြည်တွေမှာပြီးရမဟုတ်ဘူး။ဘုံမာပြည်တွေမှာလည်းဖြစ်နေဖြစ်နေတခြားဆက်ဆက်တဲ့တိုင်းပြည်တွေပေါ့။အဲအဲဒီအရာမျိုးဆိုလို့ရှိရင်လည်းခုနကဒီတရင်းဖက်လက်တွေနဲ့ထလဲပြီးတော့ပြောတဲ့ကျူလုံးနေလူတွေကိုရှာဖွေထုတ်တဲ့နေရာမှာပို့ပြီးတော့တင်ပြနေပေါ့။အဲဒီသဘောမျိုး
။မြန်မာနဲ့ထိုင်းနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးတွေလှုပ်ဆောင်ခဲ့ရမှာငွေကြေးသုံးစွဲမှုတွေနဲ့ဤပညာပိုင်းတွေကကွာခြားမှုတွေရှိတဲ့အတွက်ထိရောက်စွာလှုပ်ဆောင်နိုင်မှုတွေကွာခြားခဲ့တယ်လို့လည်းသူကပြောပါတယ်
။စီမံခန့်ခွဲပြီးသုံးစွဲတဲ့အပိုင်းပေါ်ကွာသွားလိမ့်မယ်။ညသောပြင်အောက်ချီကတော့ကျွန်တော်ထင်တယ်ထိုင်းနဲ့ကွာတာထိုင်းမှာအခုဖြစ်တဲ့ဆိုဟိုတကယ်အချက်လက်အတိအကျနဲ့အုံတိုင်းဆိုလို့ရှိရင်သူတို့မှာအစင်းစင်းရှိပြီးသားလူဝင်အားရှိတယ်ဤပညာပိုင်းရှိတယ်အကုန်ရှိတယ်။ကျွန်တော်တို့မှာအဲ့လိုမျိုးတုံတိုင်းမရှိဘူးဗျကျွန်တော်ပြီးတော့ကတော့
2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုးဝါးဆုံးအဆင့်ဖြစ်တဲ့ TR3 အဆင့်ကိုတတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချတတ်မှတ်လိုက်တာဟာလူကုန်ကူးမှုပကြော်ရေးဆိုင်ရာအနိုင်ဆုံးတတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအခုလိုမျိုးတွန်းမြင့်လှုပ်ဆောင်နေပေမဲ့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 92နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 92နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ192ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။
VOAမြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာ ညချမ်းပါသောတာရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ10ရက်ဗုဒ္ဓပူးနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါမြမလူလူနဲ့ကျမ်းမာရေးအစီအစဉ်နဲ့အတူဥကြော်စံရဲ့မြမအရေးသုံးသက်ချက်မှာနားဆင်ရမှာကတော
့ Leadership is exceedingly important and responsible. One because of that person may have
နိုင်ငံတကာနိုင်ငံရဲ့ကံကြမ္မာဟာခေါင်းဆောင်ပေါ်မှာဘလောက်ထိမူတည်ပါသလဲဆိုတဲ့အကြောင်းကိုနူးဆောင်ပါမောက်ခဒေးဗစ်စတိုင်ဘတ်ရဲ့သုံးသက်ချက်ကိုနားဆင်ရဖို့ရှိသလိုအပတ်စဉ်အားကစားခန္ဓာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဦးဆုံးမြမလူထုနဲ့ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်နောက်နှစ်လအထိအားကောင်းနေအောင်ပဲမြမနိုင်ငံကမုတ်တုံမိုးရေတွေကြားထဲမှာတတိထားရမယ့်အေးမီတာတွေချင်းကြိုက်ခံရလို့ရမယ့်ကူးဆက်ယောဂါတွေရဲ့အကြောင်းနောက်ဓာရီကိုမဖြစ်အောင်ဘလို့များတတိထားနေထိုင်ကြရပါမလဲလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြပေးထားတာနားဆင်ပါရှင
်မိုးကြီးလေကြီးရာသွန်းပြီးမိုးရသွန်းတဲ့နေရက်တွေကလည်းအခြေကြမြင်လာပြီးဆိုရင်ရည်ကြီးရည်ရှံမှုတွေနဲ့အတူတဘာဝဘေးဆိုင်ရာပြဿနာတွေနဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကိုကြိုတွေ့ခံစားကြရမှာပါဒီနှစ်မိုးရင်းကာလမှာလည်းမိုးရေတဲတဲမဲမဲရွာနေတာကြောင့်ဝမ်းယောဂါနဲ့သွေးလွတ်တုပ်ကွေးယောဂါတွေကြိုတွေ့ခံစားကြရမှာကိုဆွေးရိမ်မိတယ်လို့ဒလားမျိုးမှဦးချစ်ခိုင်ကပြောပါတယ
်ဝမ်းယောဂါလိုပါဦးဖြစ်မှာသိရတ
ယ်ဟုတ်ပါဘူ
းသွေးလွတ်တုပ်ကွေးတို့အရှင်ရန်ပေါ်တာ
ဒီအပိုင်းရန်ကုန်မှာမိုးရေစက်တိုက်ရွာနေတာပါမိုးရနေတယ်ဆိုပေမဲ့အလုံနာလို့မရပဲမိုးရဲရေထဲမှာထမင်းဆိုင်ဖွင့်ကြရတာကြောင့်မိသားစုတွေမှာတုပ်ကွေးဖြန့်လာရောဂါကိုတလဲစီဖြစ်ပေါ်ခံစားနေရတယ်လို့မမီမီကပြောပါတယ
်ခုလောတဲ့အိမ်မာကြီးဖြစ်တဲ့ပြဿနာပါလဲဆိုတော့တုပ်ကွေးဖြစ်ကြတယ်မိုးရေထဲမှာဈေးရောက်ရတယ်ဆိုတော့မိမာပေါ့နော်နေဘူးလည်းမချမိုးရလည်းမချဈေးရောက်ရတယ်ဆိုတော့တုပ်ကွေးရတော့ဖြစ်တယ်တုပ်ကွေးဖြစ်လို့ရှိရင်ညောင်းညာကြိုက်ခဲပြီးထားဖို့မထားနိုင်တော့
ပဲနေကုန်းမြို့မှာရွှေရောင်နေစီကင်ဆာဖောင်ဒေးရှင်းရဲ့ကျန်းမာရေးစစ်ဆေးမှုပြုလုပ်တဲ့အခါမှာလည်းကလေးငယ်လေးတွေမှာအေးမိနှာဆေးရောဂါနဲ့အရေးပြားဆိုင်ရာရောဂါတွေကိုအများဆုံးတွေ့ခဲ့ရတယ်လို့ကလေးထုခုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ညညိုထွန်းကပြောပါတယ်
ကျန်းမာရေးဆေးကုသမှုမှာတော့ဆရာမတို့ကဘာလဲအများဆုံးတွေ့လဲဆိုတော့အေးမိနှာဆေး ARI လို့ခေါ်တယ်နော်အေးမိနှာဆေးရောဂါတွေ့တယ်နောက်တစ်ခုကကျတော့ skin infection skin infection တော့အရေးပြားမှာပေါ့နော်ဝဲလို့ပါတော့အဲ့ဒါလေး
လူကြီးတွေမှာအေးမိတုပ်ကွေးရောဂါဖြစ်ရင်အသက်အန္တရာယ်ဆိုရင်ဇာမရှိပေမဲ့ကလေးငယ်လေးတွေမှာအေးမိတုပ်ကွေးရောဂါဖြစ်ခဲ့မယ်ဆိုရင်တော့အသက်အန္တရာယ်နဲ့နှိစက်နေပါလေ။ရင်းနှီးငယ်လေးတွေမှာအေးမိတုပ်ကွေးရောဂါမဖြစ်အောင်နွေးနွေးထွေးထွေးထားဖို့လိုအပ်တယ်လို့ကိုယ်အစားမြင့်တက်စေတဲ့အစားအသောက်တွေကိုလည်းဂရုတစိုက်ကျွေးမွေးပေးဖို့လိုအပ်တယ်လို့ဒေါက်တာဒေါ်ညိုညိုထွန်းကပြောပါလေ။
ဒီမှာကသူတို့တကူရေတန့်ရှင်းရေးရတော့တော်တော်အားနည်းနေတာပေါ့နော်အားနည်းနေတဲ့အတွက်ကြောင့်ဒီလိုမျိုးသူတို့ကကလေးကရေမှန်မှန်ချိုးတာလို့နောက်ပြီးတော့ antiseptic ပေါ့ပါတယ်ဟိုမှာပေါ့နော်ဆက်ပြရွေးဝိုင်းကောင်းကောင်းတိုက်ဖို့တကူရေတန့်ရှင်းရေးအတွက်ဟိုရေမှန်မှန်ချိုးပေးဖို့အဲ့ဒါတွေကိုအပ်ပါတယ
်ကလေးငယ်လေးတွေကိုနွေးနွေးထွေးထွေးထားဖို့လိုအပ်တဲ့အပြင်ချင်းကိုင်းခံရအောင်ဖြူးဆိုင်ဖို့လည်းလိုအပ်ပါတယ်အိနာပံဝင်းကျင်မှာချင်းချောင်းဖြစ်တဲ့ယောဂါတွေနဲ့အသက်သေဆုံးသူနှစ်ဦးရှိတာကြောင့်ချင်းကိုင်းမခံရအောင်ပို့ပြီးသတိထားတယ်လို့မမီမီကပြောပါတယ
်ဖြစ်ပါရဲ့ရှင်လောလောဆယ်လောမှာပဲသိသွားတာပေါ့နော်ကိုယ့်ရဲ့စာနီးနာကျင်းမှာနှစ်ယောက်ရှိပါတယ်ဘာလို့လဲဆိုတော့ ဘေးကကောင်းလေးရလေသွေးလုံးတို့ကွင်းနဲ့တယောက်ဆုံးသွားတယ်ခိတ်ကတူကလည်းချင်းကပြီးတော့ဆုံးသွားတယ်ကျွန်တော်နှစ်ယောက်လုံးသွေးလုံးတို့ကွင်းနဲ့ဆုံးသွားနှစ်ယောက်ရှိပါတယ်အားကြောင့်တော့ချင်းကိုင်းမခံသင့်ဘူးလို့ထင်ပါတယ
်နေနေထွေးထွေးနေဖို့နဲ့ချင်းကိုင်းမခံရအောင်ဒီပြုနေထိုင်ဖို့ဆိုတာတွေကိုလက်တွေ့လိုက်တာလှုပ်ဆောင်မှုခက်ခဲနေတဲ့သူတွေလည်းရှိပါလေဒီအဒီမှာလူတိုင်းလူတိုင်းမိမိတို့ရဲ့ကျန်းမာရေးကိုအရင်ကထက်ပိုပြီးကြီးစိုက်တင်တယ်လို့မက်တရာချမ်းပြင်းနဲ့မမီမီတို့ကပြောပါလေ
အဲ့တော့ချိုးတင်ကာကွယ်ထားရမှာပေါ့နော်။ကိုသိနေတော့ကယောဂါမဖြစ်ဖို့အတွက်ချင်းအန်တယ်ပေါ့နော်။အဲ့ဒီအရာတွေကိုချင်းမကိုက်အောင်လို့ဟိုချင်းသေးတွေပဲထုံးတာတော့ပါတော့လို့မျိုးလုပ်ရမယ်။တကယ်လို့မိုးရွာသည်မှာဖြစ်တယ်ဆိုရင်အပြင်ထွက်တဲ့အခါမှာထီဆောင်မှုပြီးသွားရင်နွနွထွထွေးဝစ်ဖို့ပေါ့နော်။ပြန်လာတဲ့အခါမှာအစင်မီမီနဲ့ခေါင်းမိုးရည်တွေပဲဆိုရဲဆိုရင်လည်းတုတ်ဖို့ပေါ့နော်။အဲ့လိုမျိုးချိုးတင်ကာကွယ်မှုတော့လုပ်ရမှာပေါ့နော်။အင်ရလူတွေလည်းအဲ့လိုမျိုးလုပ်ဖို့မှားတာပါတယ်။
ကျနေရတော့ပေါ့နော်ချင်းကိုက်မခံတာတော့အကောင်းဆုံးပါပဲဒီနေ့မှာချင်းကိုက်ရတယ်ဆိုလို့ရှိရင်တော့သူ့လိုတကွေးဖြစ်တာများပါတယ်အဲဒါကြောင့်အိမ်မှာရှိတဲ့လူကြီးတွေကိုလည်းစင်သေးကွေးအမြဲထုံးမှုချင်းကိုက်မခံမှုအမြဲတည်းပြောလို့ရှိပါတယ
်အခုလိုမိုးရသွန်းမှုမြင်ပါတဲ့အချိန်ကာလတွေမှာအိမ်မီတကွေးဖြာတာယောဂနဲ့ချင်းကားတစ်ဆင့်ကူးဆက်တဲ့ယောဂတွေအဖြစ်များလေးရှိတာကြောင့်ဒီ site ကဝယ်ထားတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းလို့ပ
ဒေါက်တာတန်းစောတင်ပြခဲ့တဲ့ဒူဒူနဲ့ကျန်းမာရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။ဆက်ပြီးတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးကြပါရစေ။ဒီသတင်းမှတ်အတွက်မြမမျက်မှောက်ရေးရာအစီအစဉ်မှာတော့ဒီကနေ့မြမဒီမိုကရေစီရဲ့အတွန်းအဆုတ်ကိုပြောကြတဲ့အခါတိုင်းမှာခေါင်းဆောင်မှုကိုဝေဖန်ကြတာကတော့အနည်းနဲ့အများဆိုသလိုကြားနေကြရတာဖြစ်ပါတယ်။နိုင်ငံတစ်ခုရဲ့ကံကြမ္မာဟာခေါင်းဆောင်ပေါ်မှာဘလောက်ထိမူတည်ပါသလဲ။မြမလူအတိုင်းဝိုင်းဟာခေါင်းဆောင်မှုဆိုတဲ့တာဝန်ဆိုတဲ့အရာနဲ့ခေါင်းဆောင်ဆိုတဲ့လူပုဂ္ဂိုလ်ကိုခွဲခြားနိုင်ကြပါရဲ့လား။အမေရိကန်ပြည်ထောင်စု Georgetown တက္ကသိုလ်ရဲ့ဂုဏ်သုဆောင်ပါမောက္ခ David Steinbeck နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတဲ့မြမမျက်မှောက်ရေးရာအစီအစဉ်နားဆင်ကြရအောင်ပါရှင်။
Professor Steinbeck ညာဒီကနေ့ကျွန်တော်ဆွေးနွေးသုံးသပ်စီဂျင်နာကတော့မြန်မာနိုင်ငံရေးလောကမှာခေါင်းဆောင်မှုနဲ့ပုဂ္ဂိုလ်ရေးပြဿနာဖြစ်ပါတယ်ပထမဆုံးကျွန်တော်မေးလို့ရမေးရုံးကတော့မြန်မာနိုင်ငံရေးမှာခေါင်းဆောင်မှုရဲ့အခန့်ကဏ္ဍဘယ်လောက်အရေးကြီးပါသလဲဆိုလိုတဲ့သဘောကမြန်မာနိုင်ငံရဲ့အခြေအနေအကောင်းအဆိုးအတွက်ခေါင်းဆောင်တူဦးရီအပေါ်မှာဘယ်လောက်ထိတာဝန်ရှိတယ်လို့ထင်ပါသလဲခင်ဗျာ
Leadership is exceedingly important and responsibleone because of that person male or female
ခေါင်းဆောင်မှုဟာအင်မတန်အရေးကြီးပါတယ်တာဝန်ရှိပါတယ်ပထမတစ်ချက်ကအဲ့ဒီခေါင်းဆောင်တဲ့ပုဂ္ဂိုလ်အမျိုးသားဒါမှမဟုတ်အမျိုးသမီးဟာအာဏာအမြောက်အများပိုင်ဆိုင်ထားပါတယ်ဒုတိယအချက်အဲ့ဒီခေါင်းဆောင်တဲ့နီးစပ်တဲ့အတိုင်းဝိုင်းကလည်းသူတို့ခေါင်းဆောင်မှာအဲ့ဒီလောက်အာဏာတွေတကယ်ရှိလျှင်လှုပ်ဆောင်ကြပါတယ်ဒီလိုနဲ့ခေါင်းဆောင်ရဲ့အာဏာရှိမှုကိုခိုင်မာအောင်အားဖြည့်ပေးနေကြပါတယ်မြန်မာနိုင်ငံရဲ့ပြဿနာကကျွန်တော်အငြင်းပြောခဲ့သလိုပါပဲတန်းပြည့်ရဲ့ခေါင်းဆောင်မှုဆိုတာဟာလူပုဂ္ဂိုလ်အပေါ်မှာသာမူတည်နေပါတယ်။ရှင်မင်းရင်အဆက်ဆက်နောက်ဦးနုနောက်ပြီးဦးနေဝင်အဲ့ဒီဟာတစ်ဆင့်ဦးတန်းရွှေနောက်ဆုံးအခုဒေါအောင်ဆန်းစုကြည်အထိပါပဲ။ခေါင်းဆောင်မှုဆိုတာသူတို့တဦးချင်းစီအပေါ်မှာသာအဓိကမူတည်နေပါတယ်။လူတွေတစ္ဆာခံရတာအဲ့ဒီလူပုဂ္ဂိုလ်တွေအပေါ်မှာသာဖြစ်ပြီးသူတို့ရဲ့ယာဒူးတောင်ဝန်ကိုတစ္ဆာခံရတာမျိုးမဟုတ်ပါဘူး။ကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာလည်းအခုခါဒီလိုပြဿနာကြုံနေရပါတယ်။ဒါကိုဆွေးနွေးကြင်တော့နောက်ကြတော့ဆွေးနွေးကြပါပေါ့ဗျာအဆက်ပြီးပြောရရင်ရှင်ဘီရင်ကိုတစ္ဆာခံတယ်ဘရင်ရာဒူးကိုတစ္ဆာမခံပါဘူးနိုင်ငံအကြီးအကဲကိုတစ္ဆာခံတယ်ဒါပေမဲ့နိုင်ငံတော်ဆိုတဲ့အယူဆကိုတစ္ဆာခံတာမျိုးမဟုတ်ပါဘူးဒါဟာအင်မတန်အရေးကြီးတဲ့ကွဲလွဲမှုဖြစ်ပါတယ
်ဆိုတော့ဒီလိုလူပုဂ္ဂိုလ်ပေါ်မှာသာတစ္ဆာခံနေတယ်ဆိုတဲ့ကိစ္စဟာခေါင်းဆောင်တွေကို၌ကတမင်ဖန်တီးယူရလားသူတို့မဟုတ်လူမျိုးရဲ့စိတ်သဘာဝလားခင်ဗျာ
Problem is this it's compounded.It's expected that the leader will...
ကျန်းမာကနှစ်ခုစလုံးရောနေပါတယ်ခေါင်းဆောင်ဟာအင်အားခိုင်မာတောက်တင်ရမယ်လို့ညွှန်လင်းကြတယ်သူ့ပတ်ဝန်းကျင်ကလူတွေကဒီညွှန်လင်းချက်ကိုခိုင်မာအောင်လှုပ်ဆောင်ပေးနေကြတယ်ခေါင်းဆောင်ပြောသမျှဘာမှပြန်မမေးကြဘူးပြန်မပြောကြဘူးမြမအရာရှိကြီးတချို့နဲ့ကျွန်တော်မကြခင်ကစကားပြောဖြစ်ပါတယ်တိုင်းပြည်အတွက်ပို့ပြီးအကျိုးရှိမဲ့ကိစ္စတစ်ခုခုကိုအပြောင်းလဲလုပ်ဖို့စာရေးပြီးသူတို့ရဲ့တက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြဘူးတာရှိသလားလို့မေးကြည့်ပါလေသူတို့ကမလုပ်ဘူးပါဘူးဘယ်တော့မှလုပ်မှလည်းမဟုတ်ဘူးဖြစ်နိုင်မှလည်းမဟုတ်ဘူးလို့ပြန်ပြောကြတယ်တကယ်တော့သူတို့ဟာဌာနဆိုင်ရာအကြီးအကဲတွေပါညှို့မှုညှို့ချုပ်တွေပါသူတို့ကဒါကိုမလုပ်နိုင်ဘူးပြန်လည်မေးခွန်းထုတ်လို့လည်းမရဘူးတကယ်တော့သူတို့ဟာအမြင့်ဆုံးခေါင်းဆောင်ပြီးရင်သူတို့ပဲရှိတာပါအဓိကကတော့အာဏာတွေဆိုတဲ့ကိစ္စပါအတိတ်ကကတော့တစုံတစ်ယောက်ကိုကတိကအောက်ဖြစ်အောင်မလုပ်ဘူးဆိုတဲ့သဘောပါဒါတိတ်ရေးကြည့်ပါလေ
Yes,
exactly. Now, that doesn't mean it's always going to be the same. It will change.
Mamare, a tea jabawe. A man and dilu pinny lay mess who read the volum hobau. Johnne layamawa. Umavia, tying and with Jimmy Swing, tying loop poesia, take that inside Mugo, loa, malulare, loop poesiva. Da, Johnne doggebabi. Time ma, take that inside moody, tinting shisha shinibabi. Take that inside moom shide, the maesin laha, Johnne gebabi. Lumiosia lecana, Johnne larava. Nemaning and male, Johnne lamawa. The boga, gone on state gemma, Nunia mau gumusaibe, gone on moo upon Luriga, Megon, Toyama, Chibari.
Tilo, Tanning and Mat, young lepchilla, and out your man and left young lamas regia, gone on Sia Laya Mala, don't you know, Lucia Laya Malafia.
It's got to come from both. It's got to come from the media. I mean,
Daro, Nepesa Longa, Lana Mare, Mediazia Lana Mare, Democracy, Lupoesi, Takuma, Luruha, gone on moonet. Setue mu, Daye Mayanine Kamale, Miliane Setu and Nidava. Gona u Kamia Mani vi, Beha Pi, Mani vi Suramu, Midiga de Saint, Biona and Tobiane Mari.
So Gonga Muya Kankanathi, Yi, Sumet, the Chun Nanganima, Uma Taiwan Dolo, Tanguyarulu Nanganima, Gonga Miha, Anasine Pinni, Gabby met, Dandi to the Pumtui, Dreadru, Yayi Swanson Nangavare, Yamananga, Anasin Gonga Miha, Payon Lumium Lum Nangalakna.
You mentioned Taiwan, and that's very interesting. In Burma and Taiwan,
Nadore Tema, Taiwan Palari, Sewin Zazia, Tikomari, Yamane Taiwan Duma, Pituaraga. Kitty, Gababo, Ma, Sharp, Bazo, Namuna, Nea, Chibari. Taro, Nanga, Ebion Leha, a poor Tesonga, Lara, Chibari. Bujumi, Danshiga, John Down Yop, Puyan, John Leme, the Gar, Pumbi, Melu, Sumja Kibari. Taiwan Masu in Le, Gongo Manga. Ailu, Lokibari. A Masana, Biaweri, Barido, Shigarawali, Dame, Ara Spring, Aranui Ulu Kore, Bonamium of Chikibau, Philippa Ma Lule, Machikibau, the Nipio and Boga. Nemane Taiwan gone on the yard. Through a Josie Wadre, through a Bibian Johnny Yamme, so be Lokeraba. The Chenema Daha, Nuda Josie Wallet Chibari. A child Tunisia, Egypt, Yemene, Nia Nam Yama, Jimare, Lulusan Nab Yabwe, Shige Bari. Tonguria Male, Tonguia, Shisakuna Kunne, Donga, Chikibari. The Met, Nemane Taiwan Maro, Songpia Chaha, a poor Taisonga, Lagera Chibari. The dog gone on Muya, a Kanga Naha.
Whether you like or dislike the military, whether you like or dislike Than Shui, he was a guy, for some reason, I don't know what.
Sitago, come out, Jaiti Pisse, Majaiti Pisse. Udan Shui will come out, Jaiti Pisse, Majaiti Pisse. Do harm your malu for a sea, a trap, one lame mood to show, shop on mood to show, low yam, elo, Sompia Keduba. Ajaun to Kukuro, Shibalime, Pajau Lesura Rochamatibau, Naroni, Socialist Nego, the Choniama, Peshabime, Mediago, Ador, then, Flubiame, Sanat Biaguini, Biame, Adian Ludigo, Pecoame, Nanganaga, Saturday, Tudorame, Santa Pier, do Sompia Kerava, Taste Songani, Sompia Lidaba.
Tarme, the half 3 years selection than ye, Anatine, Depchidel, Ludanga, Yungi Yavare, Songa Yavare. See, Lavanga, Anasin Lo, Zatin Makampima, who threw swing loop down the Yaram, who black now.
Yes, of course, I agree, for survival. But it turns out that for his survival, it was also.
Mamma, eh, to know the word you worry. Daha threw selection than ye to a loadaba. Tame, threw selection than ye to a loopy man, time ye a dweller, Joe Shizid, case up, chicky body.
Now, to come your man, Nanga Yima, issues look correct. Nangaina Padre Chaungya, personal dilu hare pukuya, dingu legend of Mijimare. Nimati Duriha Enerigo Mebi Gajaraha, Dong San Suji Jungla, Dorimo Pidura, Democracy Lujin that sick that Jungla Surago Saji Belotunta Balakna.
Well, I think it's a combination of things. Since 1990 elections, I argued one is Aung San Suu Kyi and the role of her father as the the George Washington of Burma, if you will.
Taro, Nakuzalong, the Bone Pawin Elu Timare. Trongwe Aguze, Bigrega, Jono, don't takeware. Number Tiga, Don San Sujina Saimare. Two parking Joba. Two parking am Yamanangae, George Washington, Lu Koyame Dua. Don San Suji, Nangandoe, Timing and Pogu, Chibi now, D. Cheha, Bovido Rong, Lee Nep Chilavare. A lot of Zawe, Bidurigale, time bigo, sitaga, oso nirago, melojin yarawau, da democracy a jong, through tilurum hobau, through ha democracy a jong perungama, matin yu gayawau, sadin yoni male, era matin gayawau. Democracy, a yinshin snake capitalist system, sare harigo, loma sepchakera, tronguya chosen kuka salo, yuzen nasalo shigabi. Soro, luri titaraga, sitaha, sita lobe loame.
အစိုးရရဲ့အလုပ်ကိုမလုပ်ရဘူးဆိုတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့မျိုးပေါ်မှာနေပြီးခင်မိသူတွေကတော့ဒီမိုကရေစီကိုတည်နေကြပါတယ်နောက်တစ်ခုကစောစောကရှာကြီးပြောခဲ့တဲ့ဒီ practice of confrontation ပေါ့ခင်ဗျာထိတ်တဲ့ရင်ဆိုင်ရဲတယ်ဆိုတဲ့အယူဆအဲ့ဒီအယူဆမျိုးပေါ်ထွန်းဖို့အတွက်မြန်မာနိုင်ငံမှာခေါင်းဆောင်ပိုင်းကအားပေးတယ်လို့ဆရာကြီးယူဆပါလားခင်ဗျာ
ထိတ်တဲ့ရင်ဆိုင်မှုနဲ့ပတ်သက်ပြီးပြောရရင်NLD နဲ့စစ်တပ်တို့ဟာအပြန်အလှန်ယုံကြည်မှုရှိကြတယ်လို့ကျွန်တော်မထင်ပါဘူးတစ်ချိန်တည်းမှာပဲထိတ်တဲ့ရင်ဆိုင်နဲ့အလေးကျင့်ကိုသူတို့နှစ်ဖက်စလုံးကလူလူလွားလွားလေးကျင့်ပြိုးထောင်ပေးတယ်အားပေးနေတယ်လို့လည်းမထင်ပါဘူးဒါပေမဲ့လက်တွေ့မှာတော့ထိတ်တဲ့ရင်ဆိုင်မှုအများကြီးရှိနေပါတယ်နိုင်ငံတော်အတိုင်ပင်ခံရဲ့အခန်းကဏ္ဍ
ကျွန်တော်အနေနဲ့ကတော့ကောင်းတယ်မကောင်းဘူးဆိုတာမပြောလိုပါဘူးဒါပေမဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုအားပေးရမရောက်ပါဘူးဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ထိုင်းနိုင်ငံရဲ့နမူနာကိုကြည့်ရင်
တချို့နှုန်းကဆိုရင်သူတို့လည်းပဲဗမာတွေလိုပဲသိအာဏာတပ်တဲ့လူမျိုးတွေဖြစ်ပါတယ်တစ်ဖက်သားကိုကတိကောက်မဖြစ်စေချင်ကြပါဘူးဒါပေမဲ့အခုတော့သူတို့စီမှာထိတ်တိုက်ရင်ဆိုင်တဲ့အလေးအကျင့်တွေအများကြီးပေါ်ထွန်းနေပြီးတော့ဆရာကြီးဆိုတော့ထိုင်းနိုင်ငံမှာဒီလိုဖြစ်လာတာဘာကြောင့်လဲမြန်မာနိုင်ငံနဲ့ဘာကွာသလဲဆိုတာပြောပါခင်ဗျာ
အကြောင်းအချက်တွေအများကြီးစုပေါင်းပါဝင်နေပါတယ် ဝင်ငွေမမျှတာမှုကွာဟမှုပုံမှုနှဆိုင်လာတယ်ဒါဟာတိတ်အရေးကြီးတဲ့အချက်ဖြစ်ပါတယ်နောက်တစ်ချက်ကခင်မိလာကြတယ်ပညာတက်လာကြတယ်ဆက်သွေးစနစ်တွေတိတ်ကောင်းလာတယ်ဒါဟာတနိုင်ငံလုံးအနှံ့ဖြစ်လာတာပါတိတ်ချမ်းသာကြွယ်ဝတဲ့လူတွေနဲ့တိတ်ဆင်းရဲတဲ့လူတွေကြားခံစားချက်တွေတိတ်ပြီးတော့ကွာဟလာပါတယ်နောက်ပြီးထိုင်းမှာတက်ဆင်ခေရောက်လာတော့သူဟာ popularism လူဘိန်းကြိုက်ဝါဒဒါမှမဟုတ်လူအများကြိုက်ဝါဒကိုလှုပ်လာပါတယ်
သူဟာဘန်ကောက်နဲ့မြို့ပေါ်နေလူတန်းစားတွေပညာတတ်အထက်တန်းလွှာတွေနဲ့မတူတဲ့သူတွေနေထိုင်ရာကြေးလက်ဒေသတွေကိုအားပေးခဲ့ပါတယ်မြန်မာပြည်ကိုကြည့်ရင်နေရာတကာမှာဆင်းရဲသားတွေကြီးဖြစ်နေပါတယ်အခုခါမှာတော့ဝင်ငွေကွာဟမှုနှဆိုင်လာပါပြီဒါနဲ့တစ်ဆက်တည်းမှာပဲခံပြင်းမှုတွေမကျေနပ်မှုတွေလည်းကြီးထွားလာနေပါတယ်ဒါဟာမြန်မာအစိုးရရောမြန်မာပြည်သူတွေကပါသတိထားစောင့်ကြည့်ရမယ်ကိစ္စဖ
ကျောစန္ဒာရဲ့မြန်မာအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကစီစဉ်တင်ဆက်ခဲ့တဲ့သတင်းလွှာတွေနဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအကြောင်းအရာတွေကိုဝေဖန်ကြံပေးဆွေးနွေးလို့ရယ်ဆိုရင်
ကိုရနိုင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။ဘာသာကျွန်တော်ရနိုင်ပါဘူးရဲ့တပတ်ရင်းအောက်သားသတင်းတွေကိုဆက်ဆက်ပြီးသွားမှာဖြစ်ပါတယ်။
Manchester City အသင်းကတော့FA Community Diamond ပွဲကိုအနိုင်ရပြီးတော့အင်္ဂလန်ရဲ့ဘောလုံးရာသီကိုစတင်လိုက်ပါပြီ။အာဂျင်တီးနာတိုင်းစင်ဘူးဂွန်ဇာလိုအီဂွိုင်းကိုAC Milanတင်းကခေါ်လိုက်ပြီးတော့ဘာစီလိုနာကလည်းချီလီကွင်းလည်းလူအတူတူပြီးတော့ကိုခေါ်လိုက်ပါတယ်။ဒါကဝတ်စ်နဲ့ဖီလ်မစ်ဆိုရှင်တို့နှစ်ယောက်ထဲသူကြီးဒေါ်လာ100,000ပွဲကိုကစားဖို့သဘောတူလိုက်ကြပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေက
community shield ဘောလုံးပွဲကိုတနင်္ဂနွေနေ့ကကစားခဲ့ကြပါတယ်။ Premier League Champion Man City နဲ့ Chelsea တို့ကစားခဲ့ကြတာဖြစ်ပြီးတော့ Man City ကနှကိုးကုန်းရှိနဲ့နိုင်သွားပါတယ်။ Man City အတွက်ဂိုးတွေကိုတော့ Argentina တိုက်စင်မှုအဂွေရိုက73မိနစ်နဲ့58မိနစ်တွင်မှာတွင်ခဲ့တာဖြစ်ပါတယ်။
And so satisfied, because of course it's the minor title. Everybody's going to Premier League or the FA Cup or the Champions League.
That's why we're happy, man. Now you're looking at Paris. You think that Premier League, FA Plan, Champions League, Clary will be on side in Javare. That means the community Dango Yabuga Premier League. That means FA Plan will Yama Pimali. That means Gaza Yabuga Mulewau.
Premier League မှာတော့ Brazil တိုက်စစ်မှု Gabriel Jesus ဟာ Man City စစ်နဲ့စာချုပ်တန်းတန်းနှစ်နှစ်ထပ်တိုးလိုက်ပါတယ်။ဒါကြောင့်သူဟာ Man City မှာ2023ခုနှစ်အထိဆက်ရှိသွားမှာဖြစ်တယ်လို့ Man City စစ်ကပြောပါတယ်။ Man City နဲ့အခုလိုစာချုပ်တိုးလိုက်တာနဲ့ပတ်သက်ပြီးသူပြောတာကတော
့ Obrigado. Pues me siento muito feliz. Primero que
အသင်းနဲ့စာချုပ်ထပ်တိုးနိုင်ရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျန်လည်းပြောပါတယ်။ဒီပုံမှာအနေနဲ့ကတော့အသင်းအနေနဲ့ကျွန်တော်အပေါ်ယုံကြည်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့လည်းအသင်းမှာဆက်ကစားသွားခြင်းပြီးအောင်မြင်မှုတွေလည်းပိုလို့အောင်မြင်မှုတွေလည်းပိုရခြင်းပါတယ်။ကျွန်တော်ကစားတာကိုအတိအမှပြလို့ခုလိုစာချုပ်တက်တန်းထပ်တိုးတာလည်းဖြစ်ပြီးကျွန်တော်အနေနဲ့လည်းဆက်ကြိုးစားသွားမှာပါ
။ကျေးဇူးစာမန်စီးတီးအတွက်53ပွဲကစားပေးထားပြီးတော့24ဂိုးသွင်းထားပါတယ်။ကွာဘောလုံးဇက်ခုံမှာထိတ်တန်းနာမည်ကြီးဒိုင်လူကြီးတူလို့သတ်မှတ်ထားကြတဲ့ပီယာလူဝီဂျီကောလီနာဟာဥရောပဘောလုံးအဖွဲ့ချုပ်ရဲ့ဒိုင်ချုပ်အဖြစ်ကနေနားယူလိုက်ပါပြီ။ကောလီနာဟာ UEFA ရဲ့ဒိုင်ချုပ်အဖြစ်နဲ့ရှင်းနှစ်တောင်းဝန်ထမ်းခဲ့ပြီးတဲ့နောက်သူ့ရဲ့ပုံကိုယ်ရေးဆိုင်ရာအကြောင်းကြောင်းလေးကြောင့်နှုတ်ထွက်လိုက်တာဖြစ်တယ်လို့ဥရောပဘောလုံးအဖွဲ့ချုပ်ကပြောပါတယ်ခင်ဗျာ။ပြင်းထန်ကွင်းလယ်လူဆာမီနာစပီကိုကာမီစီသုံးဆွဲမှုကြောင့်ဘောလုံးကစားကွင်းပိတ်ထားတာကို18လအထိတိုးလိုက်ပါတယ်။သူကမူလကတော့တာမစ်စီသုံးဆွဲမှုနဲ့6လသာပိတ်ခဲ့တာဖြစ်ပြီးတော့ဒီပြစ်ဒဏ်ကိုသူ့ဘက်ကအယူခံတက်တာမှာအောင်မြင်မှုမရဘဲ18လအထိတိုးမြင့်လိုက်တာဖြစ်တယ်လို့ရွေးပါဦးရောပါဘောလုံးဖွဲ့ချုပ်ကပြောပါတယ်။သူ့ရဲ့ပြစ်ဒဏ်ဟာ2019ဇူလိုင်လ1ရက်နေ့ကစတင်ခဲ့တာဖြစ်ပြီးဒါကြောင့်သူဟာ2018နိုဝင်ဘာ1ရက်နေ့ကျမှဘောလုံးပြန်ကစားနိုင်တော့မှာဖြစ်ပါတယ်ခင်ဗျာ။ဟုတ်ပြီပြိုင်ပွဲတွေဘက်မှာတော့ Tiger Woods နဲ့ Phil Mickelson တို့နှစ်ယောက်ထဲသူချင်းငွေဒေါ်လာ100,000ပွဲကိုကစားဖို့သဘောတူလိုက်ကြပါတယ်။ ဒီဘက်ကိုသူတို့နှစ်ယောက်တည်းကစားကြမှာဖြစ်ပြီးတော့လာမယ့်နိုမာလာအတွင်းမှာကစားဖို့စီစဉ်နေပါတယ်ဘယ်ဘက်မှာကစားဖြစ်မယ်ဆိုတာကိုမရွေးရသေးပေမဲ့လာစ်ဗေဂတ်စ်မှာဖြစ်ဖို့များနေပါတယ်ဒီဘက်မှာနိုင်တဲ့သူကဒေါ်လာ10သန်းလုံးကိုနိုင်ရမှာဖြစ်တာကြောင့်ခေါင်းသီးဝါသနာရှင်တွေကလည်းအခုကတည်းကဒီဘက်ကိုစိတ်လုံရှားစွာနဲ့စောင့်မျှော်နေကြတယ်ဆိုတာကိုပြောကြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်တပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားတာနားဆင်ကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓဖူးညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲလာမယ့်စနေညဓာတ်ရည်လီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်
ဆရာရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဝေါ် Global Times သတင်းစာရဲ့စောင်းမားတစ်ဆောင်ကမကြသေးခင်တုန်းကပဲထောက်ပြထားပါတယ်အဆိုရမဟုတ်တဲ့ NGO ဖွဲ့စည်းတွေများလုံးကအများပြည်သူသဘောထားကိုဦးစားပေးလွှင့်တာတွေကြောင့်အဆိုရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOE စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒေါ်ရရှင်တို့ရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမိန့်မြန်လိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒါမဲ့စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသေးရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးညချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မနက်ဖြန်ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ပေးမယ့် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လှိုင်းလိုမီတာ24-50-51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မနက်ခင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ဥကြော်ဇန်သားရဲ့မြမအရေးသုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်တို့ကိုနားဆင်ရဖို့ရှိတယ်လို့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အစီအစဉ်လေးအဆုံးမသက်ခင်မှာအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်ရှင
်မေကန်အော်လတော်နေရာအတွက်အဝိုင်းအုပ်ပြည်နယ်ကအထူးရွေးကောက်ပွဲမှာကိုယ်စားလှယ်ရမဲပြတ်တဲ့အနိုင်မရတဲ့အတွက်ဒီနေ့အစောပိုင်းထိအနိုင်ရှုံးဆုံးဖြတ်ဖို့ခက်ခဲနေပါရဲ့အဝိုင်းအုပ်ပြည်နယ်ကခြားပြတ်ရွေးကောက်ပွဲနဲ့ပြည်နယ်တချို့ကရွေးကောက်ပွဲရလဒ်တွေကနေရှေ့လာမဲ့နိုဝင်ဘာလတော်ရွေးကောက်ပွဲပေါ်ရက်ကလန်နေတဲ့အလားအလာတွေကိုလည်း Republican နဲ့ Democratic Party တို့ကအနီးကပ်စောင့်ကြည့်နေကြတာပါဝဲဦးမဲဆန္ဒနယ်မြေအားလုံးကနေရရှိထားတဲ့ကိန်းဂဏန်းတွေအရ Republican ကိုယ်စားလှယ် Tri Borderson ကဒီမိုကရက်တစ်ကိုယ်စားလှယ် Danny O'Connor တဲ့ထောက်ခံပဲထောက်ခံရတာရထားပါတယ်ပြည်내ရွေးကောက်ပွဲတာဝန်ခံ John Hastert ကတော့မဲယုံပေါင်း3400ယုံနဲ့ကျွတ်တင်မဲပေါင်း5000လောက်လဲပေးထားတဲ့အကြောင်းပြောပေးမယ်ပြည်내ဥပဒေအရအင်္ဂါနေ့ကရွေးကောက်ပွဲပြီးစတိရအကြာမှာတရားဝင်မဲရည်တွင်နေမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ American နဲ့ Russian နိုင်ငံကြားအပြန်အလှန်ဆွေးနွေးဆက်ဆံမှုတွေကိုပိုလှုပ်သွားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသမ္မတဒေါ်နယ်ထရန့်ကတိုက်တွန်းထားတဲ့ပြည်ဆိုင်ဆောင်ကိုပြဖို့ပြခဲ့တဲ့အကြောင်းအမေရိကန်ထက်လွတ်တော်မတ်တူးကပြောဆိုလိုက်ပါတယ်ရုရှားသမ္မတပူတင်အစိုးရထံပြဖို့ခဲ့ရတဲ့အတွက်ဂုဏ်ယူမိတဲ့အကြောင်းလဲမော်စကိုမြို့တော်မှာမကြာသေးရင်ရက်တွေကရောက်ရှိနေတဲ့ထက်လွတ်တော်မတ်ရန်ဘောကဒီကနေ့မှပဲပြောဆိုလိုက်တာပါအစိုးရတောင်းရှိသူတွေကရရှိသိရှိနိုင်တဲ့တရင်ချက်လက်တွေပေါ်မှာခြေခံပြီးစီးပွားရေးအကျိုးမြတ်ရယူမှုနဲ့ Republican အောက်လွှတ်တော်မှ Chris Collins ကို American ပြည်အစိုးရအစိုးရရှင်တွေကဒီနေ့မှပဲတရားစွဲဆိုလိုက်ပါတယ်ဖန်ဆီးခံထားတဲ့လွှတ်တော်မှကိုတော့ဒီနေ့ပဲ New York Manhattan တရားရုံးမှာရုံးထုတ်လာလိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားအထူးကောက်မွန်တဲ့ကုန်သွယ်ရေးဆက်ဆံမှုတွေရရှိလာနိုင်ပေမဲ့အရင်သမ္မတဟောင်းနေရဲ့လက်ထက်ကပုံစံမျိုးတွေနဲ့တော့ကွဲပြားလိမ့်မယ်လို့လည်းမနေ့တုန်းကပဲပြောဆိုလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့စီးပွားရေးကောက်မွန်တာကိုသူ့အနေသူ့ဘက်ကလိုလားပေမဲ့လည်းတရုတ်နိုင်ငံဘက်ကအမေရိကန်ပေါ်မှာမျက်တားတဲ့ကုန်သွယ်ရေးမူဝါဒမျိုးထားရှိစေချင်တဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်တွေကိုသမ္မတကပြောကြားခဲ့တဲ့မင်းငွန်းထဲမှာထည့်သွင်းပြောဆိုသွားတာပါ
တရင်ချင်းချုပ်ကိုကိုအောင်လုံးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘုညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမဲ့ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလည်းဖတ်ယူနားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.